Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ25 32 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေကတော့ American Thermal Donald Trump ရဲ့ CEO အဖွဲ့ဥက္ကဋ္ဌဟောင်းပေါ်ခုနှစ်ဗန်လုပ်ငန်းတွေမှာမတမာမှုတွေအပြစ်ရှိမှရှိဆုံးဖြတ်ဖို့တွစ်ခုံတမာရီအဖွဲ့တွစ်ဆုံဆွေးနွေးစဉ်းစားနေပါပြီ Thermal Trump ကကျင်းပဖို့တိုက်တွန်းထားတဲ့စီးရေးပြခန္ဓာတွေကိုအနည်းဆုံး၈နှစ်ထိစိုင်းထားမယ်ကြောင်းကာဝေးဝန်ကြီးဌာနကကြေညာပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြေညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာရှမ်းပြည်နယ်တွင်တိုက်ပွဲတွေကြောင့်စစ်ရှောင်ပြည်သူတွေတကြောအပြန်တိုးလာနေပါတယ်
။အဲစစ်ရှောင်တွေကတော့တလေးရနေ့ညမှာကဒီနမ်ပီမြို့နယ်ပန်းလုံးကြီးရာနေပြီးတော့ MLG ကြီးရာကိုရွှေ့ပစ်လိုက်တယ်။ဒါက15ရနေ့မနေ့မှာပန်းလုံးကနေပြီးတော့မှာ
ဒီအကြောင်းသတင်းတွေပြီးမှတင်ပြသွားဖို့ရှိသလိုအမေရိကန်ဒေါ်လာငွေဈေးတက်လာတာကြောင့်ဈေးကွက်တွင်ရဲခတ်မှုတွေဖြစ်ပြီးပို့ကုန်လိုင်စင်သစ်တွေပိတ်လည်ပါတယ်။ဒါအပြင်နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ပြသွားမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာသုတဆောင်နဲ့အမေရိကန်တခွင်စတာတွေကိုလည်းတင်ပြအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ CEO အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော့ပေါ်အခွန်နဲ့ဗန်လုံငန်းဒီမှာမတမာမှုအတွက်အပြစ်ရှိမရှိဆုံးဖြတ်ဖို့ကုံတမာရီအဖွဲ့ကမနေ့ကစလို့တွဲဆုံဆွေးနွေးစဉ်းစားနေကြပါပြီအမျိုးသား6ဦးအမျိုးသမီးချူပါဝင်တဲ့ခုံသမားရီအဖွဲ့ရဲ့ခုနှစ်နာရီကြာမနေ့တုန်းကတွေ့ဆုံမှုအတွင်းမှာတော့တန်တရားရှိရင်တသက်မဟုတ်ပဲကျူးကျောင်းခိုင်လုံမှုရှိမှသာအရေးယူနိုင်တဲ့အမေရိကန်တရားရေးစနစ်ရဲ့အခြေခံလှုပ်ထုံးလုံနည်းတွေပါဝင်တရားသူကြီးကိုမရှင်းလင်းတာတွေမေးမြန်းခဲ့ကြတယ်လို့အမှုနဲ့ပတ်သက်တဲ့အသေးစိတ်မေးခွန်းတွေကိုလည်းမေးမြန်းခဲ့ကြပါတယ်ခုံသမားရီအဖွဲ့ရဲ့တကပိတ်ဆွေးနွေးမှုမတိုင်ခင်မှာလည်းတရားသူကြီး TSLS ကအဖွဲ့ဝင်တွေကိုစောင့်ရရမယ့်ကိစ္စတွေကိုရှင်းပြခဲ့တာပါအပရှင်တွေကတော့ဗိုလ်ထုနေမှာပဲအပိဓာရှောက်လဲချက်တွေပေးခဲ့ကြပြီးတရားလူဘက်ကတော့မနက်ဖော့အလိန်ညာတွေနဲ့ဘောမှာထိထိုင်ချင်ချနေထိုင်မှုကြိုးစားခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်ပတ်စံရှိတဲ့အချိန်မှာရောမရှိတဲ့အချိန်မှာပါပတ်စံပိုရအောင်လိန်လဲတဲ့အကြောင်းလဲအစိုးရရှင်တွေ Grant Anders ကပြောဆိုခဲ့တာပါမနက်ဖော့ရဲ့အကျိုးဆောင်ရှင်တွေ Richard Westling ကတော့တရားလူဘက်ကတန်ရရှိတာနဲ့ကြော်လွန်ပြီးအပြစ်ရှိကြောင်းတသက်ပြန်နိုင်တာမျိုးမတွေ့ရတဲ့အတွက်အမှုတွေကိုတရားစီလွတ်ပေးဖို့ရှောက်ထားခဲ့ပါတယ်
American သမ္မတဒေါ်နယ်ထရမ့်ကကျင်းပဖို့တိုက်တွန်းထားတဲ့စီးပွားအခမ်းအနားတွေကိုအ ਨੇ ဆုံး၈နှစ်အထိဆိုင်ငံထမ်းမှာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။မူလကအတိနဲ့နိုဝင်ဘာ၁၀ရက်နေ့မှာကျင်းပဖို့စီစဉ်ထားပေမဲ့2019ခုနှစ်ထဲမှာကျင်းပနိုင်ဖို့နည်းလမ်းတွေရှာဖွေရေးသဘောတူခဲ့ကြောင်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရ Robert Manning ကမနေ့ရုံးကပဲပြောလိုက်တာပါ။စီးပွားအခမ်းအနားအတွက်ကုန်ကြမ်းမဲ့ဈေးဟာဒေါ်လာ12တန်းကနေ62တန်းအထိရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြပခီးထွက်နေတဲ့ကာကွယ်ရေးဝန်ကြီးချင်းဒါစကတော့စီးပြအခမ်းအနားတွေကျင်းပရင်ကနဦးညွန်ကြားချက်အမိန့်ပေးထားပေမဲ့ကုန်ကျစရိတ်ကတော့မခန့်မှန်းရသေးကြောင်းပြောဆိုခဲ့တာပါကုန်ကျစရိတ်ဟာ10တန်းဖြစ်မလား62တန်းဖြစ်မလားဆိုတဲ့ခန့်မှန်းချက်ထွက်မလာသေးကြောင်းခီးစဉ်အတွင်းအမေရိကန်စစ်လေရင်ပေါ်မှာအတူလိုက်ပါလာတဲ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်သမ္မတထရမ့်ကတော့စီးပြအခမ်းအနားတွေကျင်းပမယ့်အစည်းအဝေးကိုရွှေ့ဆိုင်းလိုက်ကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါစီးပြအခမ်းအနားတွေကျင်းပမယ့် Washington DC ကတာဝန်ရှိသူတွေဟာပိုအစိုးရထံကအသုံးစိတ်အတွက်အဆမတန်တောင်းခံနေတာကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ
်အမေရိကန်ပြည်သူကရုရှားတရုတ်နဲ့စင်ကူကုမ္ပဏီတွေကိုပိတ်ဆို့တံခတ်မှုတစ်တွေချမှတ်လိုက်တာပြက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်နိုင်ငံကရဲ့ပိတ်ဆို့တံခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားရမှာကူညီကြကြောင်းဆွဆွဲချက်နဲ့ကုမ္ပဏီသုံးခုကိုအမေရိကန်ကပေါ်ထုံးနေမှာအရေးယူလိုက်တာပါရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားအရေးအပြစ်ရှာနိုင်အောင်နိုင်ငံတကာကပူးပေါင်းကြိုးပမ်းဖို့လိုအပ်နေတဲ့အချိန်မှာအမေရိကန်ကတံခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်တံခတ်မှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သန်းစီစဉ်တွေကိုထိခိုက်နိုင်ကြောင်းလည်းပြောဆိုထားခဲ့တာပါဒီကုန်သွယ်ကုမ္ပဏီတစ်ခုနဲ့စင်ကူကလက်အောက်ခံလုပ်ငန်းတစ်ခုလို့တော့မြောက်ကိုရီးယားကိုအရေးနဲ့ secret တွေတရားမဝင်တင်သွင်းနိုင်မှုလိုအပ်တဲ့ထောက်ထား cyber threat တွေအတုလုပ်ခဲ့တဲ့အကြောင်းအမေရိကန်ကဆွဆွဲထားပြီးကုမ္ပဏီတွေဟာဒေါ်လာတန်းတစ်ထောင်လောက်ဝင်ငွေရရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ရုရှားကုမ္ပဏီတစ်ခုကတော့ဥပဒေမဲ့ရေနံတင်ပို့တဲ့မြောက်ကိုရီးယားတင်မော်တွေကိုစစ်ကမ်းမှာဝန်ဆောင်မှုပေးတဲ့အတွက်အရေးယူခံခဲ့ရတာပါပိတ်ဆို့တံခတ်အရေးယူလိုက်တာကြောင့်သက်ဆိုင်ရာကုမ္ပဏီတွေအနေနဲ့ အမေရိကန်မှာပိုင်ဆိုင်မှုတွေရှိနေမယ်ဆိုရင်ထိန်းချုပ်ခံမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့လည်းအရေးယူခံထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ကံဝင်ရှိရမှာမဟုတ်ပါဘူး
။တူရကီနိုင်ငံမှာဖမ်းဆီးထားတဲ့အမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရင်ဆန်ကိုလွတ်ပေးဖို့ရှောက်ထားချက်ကိုတူရကီတရားရုံးတစ်ခုကဒီကနေ့ပယ်ချလိုက်ပါတယ်။သူ့ကိုဖမ်းဆီးထားတဲ့အတွက်အမေရိကန်နဲ့တူရကီနိုင်ငံကြားတာဏမန်ရေးရတင်မာမှုတွေဖြစ်လာရတာပါ။မစ္စတာဘရင်ဆန်ကိုနေအကျချုပ်ချထားဖို့တူရကီအောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစ်မီယာမျိုးကအထက်တရားရုံးကအတည်ပြုလိုက်တယ်လို့တူရကီသတင်းဌာနနဲ့မစ္စတာဘရင်ဆန်ရဲ့ရှင်နေကမ်ဟယ်လဗတ်ကစ်ပြောပါတယ်တရားဟောဆရာဘရင်ဆန်ကိုခီးတော်လာခွင့်ပိတ်ပင်ထားတာကိုရုပ်သိမ်းပေးဖို့တင်ပြတောင်းဆိုချက်ကိုလည်းတရားရုံးကညှင်းပယ်လိုက်တာပါအမေရိကန်မှာအခြေဆိုင်နေတဲ့အစ္စလမ်ဘာသာရေးကောင်ဆောင်ဖတ်တူလာဂူလန်ကိုထောက်ခံသူအဖြစ်ဆွဆွဲခံရတဲ့မစ္စတာဘရင်ဆန်ကိုဆက်ပြေးဖမ်းထားတဲ့အတွက်အမေရိကန်ကတန်ခတ်ပိတ်ဆို့မှုအစ်စ်တွေထတ်ချမယ်ဆိုရင်လက်တုံပြန်သွားမယ်လို့တူရကီဝန်ကြီးတဦးရဲ့ပြောဆိုချက်ထွက်ပေါ်လာပြီးနိုင်ပိုင်းအကြာမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါဖတ်တူလာဂူလန်ဟာ2016ခုနှစ်ကမအောင်မြင်တဲ့တူရကီအာဏာသိမ်းမှုကြိုးပမ်းရမှာနောက်ကွယ်ကနေစီမံသူအဖြစ်ဆွဆွဲခံရတာပါကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့စီမင်းကိုအခြေခံပြီးတော့တူရကီဘက်ကတုံ့ပြန်ဆောင်ရွက်ပြီးဖြစ်တယ်လို့ဒီအတိုင်းဆက်လက်လုပ်ကိုင်သွားမယ်လို့တူရကီကုန်သွယ်ရေးဝန်ကြီးရုရှားပက်ကန်ရဲ့ပြောဆိုချက်ကိုကူးကားပြီးတော့နိုင်ငံပိုင်အနာတိုလိုသတင်းဌာနကကြေညာသွားပါတယ်နေအကြချုပ်ချခံနေရတဲ့အမေရိကန်ဘာသာရေးဆရာအန်ဒရူးပရစန်ကိုလွှတ်မပေးရင်တန်ခတ်မှုအစ်စ်တွေထပ်ပြီးချမှတ်ဖို့အစဉ်သင့်မယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးစတီဗန်မနူချီကသမ္မတဒိုနယ်ထရမ့်ဘာတယောက်ခဲ့တဲ့အစိုးရဝန်ကြီးများအစည်းအဝေးမှာမနေ့ကြာတာပရင်းနေ့ကပြောဆိုထားတာပါ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်နဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းမီဒီယာဖွဲ့စည်းချက်ကိုမကြာခဏဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရန်နဲ့ချီပူပေါင်းပြီးအရင်ကမလုပ်ဘူးတဲ့လှုပ်ရှားမှုတစ်ခုကိုမနေ့ကစတင်လာပြီးနောက်မှာတော့သမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးတွေလည်းပိုတင်းမာလာနေပါတယ်။လှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ Boston Globe သတင်းစာကြီးကတော့ပူပေါင်းလှုပ်ရှားမှုရလဒ်တွေကို website မှာဖော်ပြထားတာပါ။ Wyoming ပြည်နယ်ကလွဲလို့အမေရိကန်မှာရှိတဲ့ကြံပြင်းတွေအားလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အေဒါအာဘော်တွေကိုဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ကြပြီးလှုပ်ရှားမှုမှာပူပေါင်းပါဝင်ကြပါတယ်။မီဒီယာတွေကမှန်မှန်သတင်းတွေဖြန့်ချီရဲလို့ထပ်ထပ်လေးလေးဆွဆွပြီးအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်သမ္မတထရန့်ကဝေဖန်နေချိန်မှာပဲမီဒီယာတွေရဲ့လှုပ်ရှားမှုတွေထွက်ပေါ်လာတာပါ။အထူးရောင်သတင်းတွေဖြန့်ချီနေတဲ့မီဒီယာတွေကအတိုက်ခံပါတီတစ်ခုဖြစ်နေပြီဆိုပြီးတော့လဲ Twitter လူမှုကွန်ရက်ကနေမနေ့ကပဲသမ္မတကပြောဆိုထားပါတယ်။မီဒီယာတွေရဲ့လှုပ်ရှားမှုတွေထဲမှာတော့သတင်းဌာနအေဒါအဖွဲ့ရဲ့သဘောထားယက်တီချက်တွေကိုထင်ရပေါ်ပြတဲ့အေဒါအာဘော်တွေကိုသတင်းစာအသီးသီးကဖော်ပြခဲ့ကြတာပါ။
အာဖဂန်နိုင်ငံတောင်ပိုင်းမှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းတိုင်ရရခဲ့ကြတဲ့တာလီဘန်တပုံတွေဟာအိနီချင်းပါကစ္စတန်နိုင်ငံကစေယုံတွေမှာစေကူတမှုခံယူနေကြောင်းအာဖဂန်သမ္မတအရှဖ်ဂန်နီကဒီကနေ့ပဲပြောကြားတဲ့မိန့်ခွန်းမှာဆွဆွဲလိုက်ပါတယ်။တိုက်ခိုက်မှုတွေမှာပါဝင်သူတွေဟာပါကစ္စတန်ဖက်ချန်းကဝင်လာတဲ့စစ်သွေးကြွားတွေဖြစ်ကြောင်းနဲ့အစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့ဒေသခံတွေကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါ။တာလီဘန်တွေလက်ထက်ကန်စီမျိုးမကြအောင်အမေရိကန်ရဲ့လေကြောင်းစစ်ကူနဲ့အတူအာဖဂန်တပ်တွေကတိုက်ထုတ်ခဲ့ပြီးရပ်ပိုင်နာရှိတဲ့အချိန်မှာပဲအာဖဂန်သမ္မတရောက်ရှိလာတာလည်းဖြစ်ပါတယ်။အနီးနားကဒေတာတချို့မှာတော့တိုက်ပွဲငယ်ရေးဆက်လက်ဖြစ်ပွားနေကြပါပါကစ္စတန်စစ်တပ်အကြီးကဲကွင်မာဂျာဗက်ဘတ်စ်ဘွားကတောင်ချမ်းသူတွေနဲ့ဆက်ဖြတ်ကျော်လှုပ်ရှားမှုတွေကိုလက်ခံမှာမဟုတ်ကြောင်းတတိကတိပေးထားဘူးကြောင်းလဲအာဖဂန်သမ္မတကပြောဆိုခဲ့ပါတယ်အာဖဂန်သမ္မတရဲ့ဆွဆွဲချက်အပေါ်အာဖဂန်စစ်တပ်ကလက်တော်တုံ့ပြန်တာမတွေ့ရသေးပါဘူးပါကစ္စတန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေဇူလိုင်လ25ရက်နေ့ကကျင်းပခဲ့ပြီးနောက်ရွေးကောက်ခံဝန်ကြီးချုပ်အီမရာခန်စနေနေ့ကျန်းသစ်စာချိန်ဆိုပြီးအစိုးရတာဝန်တွေလွှဲပြောင်းယူဖို့လည်းရှိနေပါတယ်
ပါကစ္စတန်လွတ်တော်ကဒီနေ့မှာပဲဝန်ကြီးချုပ်အဖြစ်အီမရာခန်ကိုတရားဝင်တင်ပြလိုက်တဲ့အတွက်စစ်တပ်ကမကြာခဏနိုင်ငံရေးမှာဂျာဝဲစစ်ဖက်မှုတွေကြုံရတဲ့နှစ်ပေါင်း80တိုင်းပြည်သမိုင်းတခြားဒုတိယအကြိမ်ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရတရားကိုငြင်းငြင်းချမ်းချမ်းလွှဲပြောင်းပေးခဲ့တဲ့ဖြစ်ရပ်တစ်ခုဖြစ်နေလဲတွေ့မြင်ကြရပါတယ်ခရစ်ကက်အားကစားသမားဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့အသက်65နှစ်အရွယ်ခန်ဦးဆောင်တဲ့ပါကစ္စတန် PTI ပါတီကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအောက်လွတ်တော်နေရာ290နေရာနဲ့186နေရာကိုအနိုင်ရထားတာပါဇူလိုင်လ25ရက်နေ့လွတ်တော်ရွေးကောက်ပွဲမှာ PTI ပါတီကမဲအများစုနဲ့အနိုင်ရရှိခဲ့ပေမဲ့ဝန်ကြီးချုပ်အဖြစ်ရွေးကောက် တင်မြောက်ခံရဖို့အတွက်တီးခြားလွတ်လပ်တဲ့နိုင်ငံရေးပါတီတွေနဲ့ပါတီငယ်တချို့ရဲ့ထောက်ခံမှုကိုလည်းရယူခဲ့ရပါတယ်။ဝန်ကြီးချုပ်ဖြစ်လွတ်တော်မှာဒီနေ့ရွေးချယ်ချိန်မှာတော့အဓိကပြင်မဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN ပါတီကိုယ်စားလှယ်ရှဘတ်ရှာရီဖ်ကထောက်ခံပေး96မဲရခဲ့တာပါ။တတိယအင်အားအကြီးဆုံးလည်းဖြစ်လုံခြုံတပ်ဖြတ်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗနက်ဇီယာဘူတိုဦးဆောင်ခဲ့တဲ့ပါကစ္စတန်ပြည်သူ့ပါတီ PPP ကတော့ကိုယ်စားလှယ်342ယောက်ရှိတဲ့ဒီနေ့တို့ရွေးချယ်ပွဲမှာမဲမပြေပဲနေခဲ့ပါတယ်ဒုတိယနဲ့တတိယအင်အားကြီး PMLN ပါတီနဲ့ PPP ပါတီတို့ကတော့ပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးမေးရွေးကောက်ပွဲမရလောက်ကိုပူပေါင်းကန့်ကွက်ထားကြတာပါပါကစ္စတန်နိုင်ငံကလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေရဲ့ဆွဆဲချက်တွေကိုပယ်ချထားကြပါတယ်
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံပါဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလှဲလှယ်နှုန်းတွေမတိမငြိမ်ဖြစ်နေပြီးတော့ပြည်ရင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်တုန်းကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကဆိုင်ရင်ခုတစ်ချိန်ပို့ပြီးတော့နည်းနည်းရှိရှိကင်တွယ်နိုင်ကြတယ်လို့သုံးသပ်သူတွေကပြောပါတယ်။မြန်မာ၊အင်ဒိုနီးရှား၊တရုတ်၊အိန္ဒိယအပါအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေဟာ2018နှစ်ဥပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါ။အိန္ဒိယရူပီငွေကြေးဟာလည်းဂျွန်လအတွင်းအနှိမ့်ဆုံးကျဆင်းခဲ့တယ်လို့တရုတ်ရွှေငွေဟာလည်းဂျွန်လအထိဆိုရင်6လအတွင်း 3.2% ခန့်နှုန်းအထိဈေးကျသွားခဲ့တာပါ။စီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘာသာရေးပြဿနာအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံဖို့စိုးရိမ်မှုတွေရှိနေတဲ့အချက်လည်းပါဝင်ပါတယ
်ထိတိုင်းရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ရဲ့အစီအစဉ်တွေကို burmese.voanews.com internet စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့ဒီဘောမြို့နယ်တွေမှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတာကြောင့်ဒီရက်ပိုင်းအတွင်းဒေသခံပြည်သူအနည်းဆုံး600ကျော်လောက်စစ်ပေးတင်းရှောင်နေရပါတယ်လေယာဆိုင်ပြိုးချိန်မှာအခုလိုတင်းရှောင်နေရတာကြောင့်ရေရှည်မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရမယ့်အခြေအနေမှာရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ဒီအပိုင်းအတွင်းနမ်တူမြို့နယ်နဲ့တီဝေါမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကတော့ PSLF ကတအမ်းပလောင် SSPP ကမြောက်ပိုင်းရှမ်းတို့ရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့ RCSS ကတောင်ပိုင်းရှမ်းတပ်အကြဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဟာနေရာရင်းကျေးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာမှာခိုးလုံနေကြရပါတယ်။နမ်တူမြို့နယ်ကပန်းလုံနဲ့အနီးအနားရှိကျေးရွာတွေကနေပန်းတပြေကျေးရွာနဲ့မန်လီကျေးရွာတွေကိုဒီအပိုင်းအတွင်းလူ600ကျော်လောက်ထပ်မံတိရှောင်ခဲ့ရကြောင်းနမ်တူမြို့ကစစ်ဆောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ
်။ပန်းတပြေမှာသူကပန်းတပြေဘုန်းကြီးเจ้าမှာကစခန်းတစ်ခုမန်လီဘုန်းကြီးเจ้าမှာကစခန်းတစ်ခုတခါနခုဘောနော်ကိုကျွန်တော်ပန်းတပြေမှာကိုကျွန်တော်အိမ်လုံးစုက60တစုနောက်ကြားက106မှက145ပေါင်း157ကျွန်တော်မလီအဲ့ဒီဖုန်းတော်ကြီးကျောင်းစခန်းမှာအိမ်လုံးစု95စုကြား154မှ147ပေါင်း395ရောက်တိုက်ပွဲဖြစ်တဲ့ကတော့ကျွန်တော်ပန်းလုံးနီးနားတဝိုက်မှာဖြစ်တာ
တီဘောမျိုးကဒုက္ခတွေရေဆောင်ရွက်နေတဲ့ကိုမျိုးကတော့တီဘောမျိုးနယ်ကိုလူ150လောက်ရောက်ရှိလာတယ်လို့ပြောပါတယ
်။အဲဆိတ်ဆောင်နေရတော့တလေးရနေ့ညမှာကဒီနမ်ပူမျိုးနယ်ပန်းလုံးကြီးရာနေပြီးတော့မန်လီကြီးရာပေါ့နော်နမ်ပူမျိုးနယ်တွေရတယ်။အဲမန်လီကြီးရာကိုရွှေ့ပေးလိုက်တယ်။မန်လီကြီးရာဘုံကြီးကြောင့်ပေါ့နော်။အဲက15ရနေ့မနေ့မှာပန်းလုံးကနေပြီးတော့မှတီဘောမျိုးတွေကဘိုးတော်ကျောင်းတိုက်ကိုရွှေ့ပေးလိုက်တယ်ပေါ့နော်။အဲနောက်တစ်ခါသူတို့ဘက်သူတို့ရှောင်ထွက်သွားလာကြတော့ဟိုတန်တပီကြီးကပုံကြောင်ပေါ့နော်တချို့တွေကြတော့လမ်းလျှောက်သွားကြတာပေါ့နော်ဒီဘောမှာ150ပေါ့နော်150ကျော်လောက်ကြောက်နေရပေါ့နော
်ဒုက္ခတွေတွေအခုလိုတိတ်ရှောင်လာရတဲ့အခြေအနေနဲ့ကြုံတွေ့ရတဲ့အခက်အခဲတွေကိုသူကအခုလိုဆက်ပြောပါတယ
်ငယ်သူတို့ကတော့ကျွန်တော်တို့ကိုလမ်းပြီးအကူကြီးတောင်းတာတော့သူတို့အဲ့မှာတနတ်တန်နေကြတော့နော်ရွာမှာမနေရဲကြတော့ပေါ့နော်အဲသူတို့ရွာရဲ့နီးကပ်ရဲ့မှာဖြစ်နေတဲ့အတွက်ကြောင့်သူတို့ကအဲဟိုစိုးရင်လို့ထွက်ပြေးလာတဲ့တဘောပေါ့အဲသူတို့ခက်ခဲရတော့ဒီလိုမျိုးခဏခဏအဲ့လိုမျိုးတွေဖြစ်နေရင်သူတို့ရဲ့စာဝတ်နေရေးတွေတော့သူတို့ရဲ့ဒီချင်းကစာကျုပ်တိနံလုံနေတဲ့အချိန်မျိုးဆိုတော့လေဒီသာကံဒီပြည်သူတွေအနေနဲ့ကတော့စာဝတ်နေရေးခက်ခဲတွေဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်ဒါညင်းညင်းညံ့ညံ့နဲ့အေးအေးညံ့ညံ့နဲ့ဖြစ်စီနေတာပါဗျာ
လောလောဆယ်မှာတီဘောမြို့ကိုရောက်ရှိလာသူတွေကိုတီဘောအထွေထွေအုပ်ချုပ်ရေးဌာနကအကူအညီထောက်ပံ့ပေးထားပြီးမန္တလေးနဲ့ပန်သပီကြီးရွာမှာရောက်ရှိနေသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကလူတယောက်ကို2100နှုန်းနဲ့9ရက်စာထောက်ပံ့ပေးခဲ့တယ်လို့အခြားပရာဟိတအဖွဲ့အစည်းတွေကလည်းစာနာရိတ်ခါတွေထောက်ပံ့ပေးထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နမ်တူမြို့နယ်မန်ဆန်ကြီးရွာအနီးနားကရွာကိုးရွာကလူတထောင်လောက်ဟာမန်ဆန်ဖုံးတော်ကြီးအကြောင်းကိုတွားရောက်ခိုလုံနေခဲ့ကြပါတယ်။နမ်တူမြို့နယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း PSLF ကတအံပလောင်တက်နဲ့ RCSS ကတောင်ပိုင်းရှက်တက်ဖွဲ့အကြတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲမှာပါဝင်တဲ့ PSLF တအံပလောင်တက်နဲ့ SSPP ကမြောက်ပိုင်းရှမ်းတက်ဖွဲ့ဟာNCA ကအပြည့်အစုံချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ကတောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ
်။ VOA သတင်းတော့ကုမိုးစုံရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ပို့ကုန်လိုင်စင်ကိစ္စကိုပြောပြချင်ပါတယ်။ American Dollar ငွေကြေးဈေးတည်ငြိမ်ဖို့တခြားနဲ့ 73C Re-export လိုင်စင်တွေကိုစီဝါရေးနဲ့ကူတန်ရောင်းဝယ်ရေးဝန်ကြီးဌာနကဒီကနေ့မနက်ပိုင်းကစပြီးပိတ်လိုက်ပြီဖြစ်ပါတယ်။လိုင်စင်အသစ်ပေးတာကိုရနာလိုက်ပေမဲ့လက်ရှိလိုင်စင်တက်တန်းရှိနေသူတွေကတော့ဆက်ပြီးတော့တင်သွင်းတာတင်ပို့တာတွေကိုလုပ်လို့ရတယ်လို့စီဝါကူတန်းဝန်ကြီးဌာနကပြောပါတယ်။ VOA သတင်းနောက်ကိုဇော်ဓက်ကပြောပြမှာပါ
။ပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တကြားနဲ့73C re-export လိုင်စင်တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရနာလိုက်ပြီဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ယွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာဈေးတည်ငြိမ်အောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်နာလိုက်တာဖြစ်ကြောင်းစီးပွားကူတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဦးခင်မောင်တွင်ကပြောပါရယ
်ရန်နာလာကတော့ဒီ18ရက်နေ့ရက်စပြီးရောဒီ re-export နဲ့ဆောင်ရွက်နေတဲ့ဂျာနဲ့သက်ဆုံးမိနယ်ကိုနှစ်ခုကိုဘင်းကုန်တိုင်းချင်းခွင့်ပြုတော့18ရက်နေ့ရက်စပြီးရောရန်နာလိုက်ဆိုတော့ဒီကတော့ဘာကုန်လဲဆိုလို့ရှိရင်ဟိုဒေါ်လာဈေးဟိုမြေကြီးတဲ့ဆိုင်တော့မီတည်ငြိမ်မှုတက်ဖို့ဒါအကြောင်းချက်တစ်ခုနေပါဝင်နေတ
ော့ re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူတန်းဝန်ကြီးဌာနကလိုင်စင်ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီလိုင်စင်ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားမှုတာမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရအောင်ကူစားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတဦးဖြစ်တဲ့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကလည်းပြေးချီပြီးပွဲပြီးတော့ကိုဗမာ export လုပ်တဲ့အခါမှာကျွန်တော်တို့ကြိတ်ရမယ်ဒီကေရ။ဒါလည်းရမယ်ပြလည်းပြေးပါနေမှာဆိုင်ကြမယ်။တော့ငါတူလို့ပဲပြန်တော့ရင်တော့ပါမယ်ဆိုတော့အကုန်လုံးကဒေါ်လာပြန်ဝင်လာဦးဖြစ်။ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတက်အောင်ရှိရဲယူဆတဲ့ပုံပါလေဆိုတာ။ဆိုတော့ဒါလောရီလုပ်တဲ့အကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းတော့ကံရုံးဝင်လာတဲ့ပုံပြချင်းကြီးရောဒီကျွန်တော်လုံနိုင်လို့ပူကောင်းတယ်။နောက်ဟိုဘက်နဲ့အပေးယူပါနော်။ဒီဘက်နဲ့အပေးယူလို့ဒီဟာမျိုးမလား။ဒါတော့လည်းဝင်ပြီးတော့ဒေါ်လာနဲ့ပြန်ရအောင်ရောင်းလိုက်ပြီးအမျိုးစုတင်လာ။ဒါတော့တန်ရှိနေမှုလူလူလို့ဆိုတော့တလက်ရှိနေတာတော့လုံတဲ့ဟဲ့လို့ပြောရမယ
်။ Re-export ဆိုတာပြပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကတွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကင်ဝင်ပြုခဲ့တာပါ။ဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်နေတာမဲ့ကုန်တယ်တွေရှိနိုင်တယ်လို့တခြားကုန်တယ်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။နိုင်ငံရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြတာပေါ့နော်။ဒါပေမဲ့တချို့ကုန်တယ်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံကိုဒီရမယ်ဆိုတာလေးကြီးနေတယ်သူကမူကောင်ထဲမှာပြီးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေအချို့မှားကြတယ်။တချို့ကလည်း on the way ပေါ့လေ။ဒီမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ချိုးမှပြီးတော့ပစ္စည်းတွေရောက်ပြီးတော့အခုနိုင်ငံကအခုရုပ်တရက်ကိုချက်ချင်းပဲစတန်နီပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်တော်လေးအခက်အခဲတွေဖြစ်နေကြတယ်။အဲ့ဒါလေးတစ်ခုပါ။ဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခုနိုင်ငံထုတ်မပြီးတော့ဆိုတော့တော်တော်လေးတော့တိမ့်နေတိမ့်နိုင်တဲ့အနေအထားကိုတုံးလာကြရင်တိမ့်တာ哦။အဲ့လိုမျိုးတိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်။နောက်ပြီးတော့ခုနလိုပေါ့ဟိုဒီကြားထဲမှာအယောင်းဝယ်ကဏ္ဍတွေကလည်းတော်တော်လေးတော့ရောက်ခဲ့ရထားအောင်တော့ဗောလေ။ဒေါ်လာဈေးဥတော့တို့ထိန်းလို့ရနိုင်မယ်။တခြားဈေးကတော့တို့နည်းနည်းတော့ပြန်တက်မယ်လို့ထင်ပါတယ်အဲ့ဒါကြောင့
်။ Re-export လုပ်တဲ့တခြားကို Thai, Brazil, Qatar, UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူရဖြစ်ပြီးတရုတ်ကိုတဆင့်ပြန်ရောင်းကြတာပါ။ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြဲသွင်းကုန်ပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1535ဈေးပေါက်ပါတယ်။ဘိုဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားစေပ
ါ။ဒေါ်လာရှင်များရှင်တို့တို့မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုချက်မှတ်ပေးဖို့ တမောသားကိုစလေရီကတိုက်တွန်းလိုက်တဲ့အတွက်လွတ်တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလေရီရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလေရီအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကပြုစုပါရစေ
။မနက်ဖြန်စနေည view ရဲ့တိုက်ရိုက်လေလာအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံကမှာထိတ်တန့်ရောက်နေတဲ့သတင်းလွှာတချို့ကိုတင်ပြသွားမှာဖြစ်ပါတယ်။အရင်ဆုံးအမေရိကန်နိုင်ငံရေးအခြေအနေကိုကြည့်အောင်ပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့သမ္မတထရန့်မဲဆွဲစီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတဲ့ပြောဆိုမှုတွေအဆုံးသတ်သွားရအောင်သမ္မတဒေါ်နယ်ထရန့်ကကြိုးပမ်းခဲ့တယ်လို့ CIA ဘူထောက်လန်းရေးညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်ကဆွဆဲပြောဆိုလိုက်ပါတယ်ထရန့်ကတော့ဘရန်နန်ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်သွေးထိုးပေးနေတယ်ဆိုပြီးအစိုးရရဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေသိရှိခွင့်ရှိတဲ့လုံခြုံစိတ်ချရသူစီးရင်ကနေပယ်ဖျက်ခဲ့ပါတယ်ဗီဒီယိုသတင်းတော့ပက်စီဝီဒါဂူဆွာရာပြပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပါပ
ါဂျွန်ဘရန်နန်ဟာသမ္မတဒေါ်နယ်ထရမ့်ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူပါအရင်သမ္မတဘရိတ်အိုဘားမားဒုတိယသမ္မတတက်တန်းကာလအတွင်း CIA ဗဟိုထောက်လိုင်းရေးအေဂျင်စီအကြီးအကဲဖြစ်တာဝန်ယူခဲ့ဘူးသူဘရန်နန်ဟာပြီးခဲ့တဲ့လတဲ့ဖင်လန်နိုင်ငံမှာထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တဲ့အပေါ်သစ္စာဖောက်တဲ့လုပ်ရည်အပြစ်မှတ်ချက်ပေးခဲ့ပါတယ်အခုသတင်းပတ်အတွင်းမှာလည်းထရမ့်ဟာသူ့အကြံပေးဖြစ်ခဲ့တဲ့အိုမာရိုဆာမန်နီဂေါညူးမန်ကိုခွေးတကောင်ဖြစ်တယ်လို့ပြောကြားခဲ့တဲ့အပေါ်ဘရန်နန်ကဝေဖန်ပြီးမှထရမ့်ကဘရန်နန်ကိုလုံခြုံစိတ်ချရသူစီရင်ကနေပြဖြတ်ခဲ့တာပါအိမ်ယူတော့ပြောခွင့်ရဆေရာဆန်ဒါစ်က
Mr. Brennan's line and recent conduct characterized
Mr. Brennan ရဲ့အလိညာရီအခုတလောအထင်ကုန်မဲ့ပြောဆိုနေတာတွေဟာနိုင်ငံတော်ရဲ့ထိတ်တန့်လှုပ်ရှားချက်တွေကိုသိရှိခွင့်ရသူတဦးအနေထားနဲ့ကန့်ညင်မှုမရှိပါဘူ
းအခုလို CIA ထိတ်တန့်ကြီးခဲ့တဲ့အောက်ပေါ်ထိတ်တန့်လှုပ်ရှားကိစ္စတွေနဲ့ပတ်သက်ပြီးမယုံကြည်တတ်တဲ့သူစီးရင်နဲ့ထည့်သွင်းခဲ့တာအပေါ်လွတ်တော်အမတ်တွေကအခုလိုတုံ့ပြန်ပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်မာတင်ဟိန်းရစ်က
It's pretty clear this is a president who
ဘသူတွေပေါ်ပြင်းပြင်းထန်ထန်အပြစ်ပေးတဲ့သမ္မတတယောက်ဖြစ်တယ်ဆိုတာရှင်းနေ
ထရန့်နဲ့အတူယက်တီသူတွေလည်းရှိပါတယ် Republican ထက်လွတ်တော်အမတ် Lindsey Graham က
Mr. Brennan has gone way over the line in my
Mr. Brennan နေနဲ့တိတ်လွန်လွန်တယ်လို့ထင်ပါတယ်သူ့ကိုလုံခြုံစိတ်ချသူစီးရင်ကနေထုတ်ပြလိုက်တာကကျွန်တော်မြင်မှာတော့သဘောကျပါတယ
် Trump ရဲ့အခုလိုလုပ်ရက်တွေဟာထောက်လိုင်းရေးအတိုင်းဝိုင်းအတွက်လည်းသတိထားစရာဖြစ်ခဲ့ပါတယ်အမျိုးသားလူညွေးဆိုင်ရာရှင်းနေတဦးဖြစ်သူ Mark Zaghi က
We have never seen a president of the United States
ကျွန်တော်တို့တည်တလို့ဘယ်နိုင်ငံရေးပါတီကသမ္မတပဲတက်လာလားအခုလိုနိုင်ငံတော်လုံခြုံရေးစနစ်ကိုနိုင်ငံရေးလက်နက်လိုအသုံးချပြီးလုံခြုံစိတ်ချရသူစီးရင်တဲ့ကပယ်ဖြတ်တာမျိုးမရှိခဲ့ပါဘူ
းထောက်လင်းရေးကြီးကဲဟောင်းတဲ့သမ္မတကြားပြည်ပခါကိုသတင်းစာတွေမှာလည်းဖော်ပြနေကြပါတယ်သမ္မတကတော့သူ့လုပ်ရက်နဲ့ပတ်သက်ပြီးတော့ဒါဟာမဖြစ်မနေလောက်အောင်မှာဖြစ်တယ်လို့ Wall Street Journal မှာကာကွယ်ပြောကြပါတယ်ဒါပြင်ရုရှားနဲ့ Trump မက်ရှယ်စီယွန်ရင်အဖွဲ့ကြားပူးပေါင်းကြံစည်မှုတွေအပေါ်စုံစမ်းစစ်ဆေးနေတဲ့ Robert Mueller ကိုလည်း Brandon ကထောက်ခံခဲ့တာကြောင့်အခုလိုဆုံးဖြတ်တာဖြစ်ကြောင်းလည်းသူကပြောပါတယ် Brandon ကလည်းသမရဟာလူတွေကိုကြောက်အောင်လုပ်ပြီးအပြင်းအထန်သူ့ဘာသာကာကွယ်နေတာဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်သမရအင်ဂျီရောကတော့ဘရန်နန်အပြင်အိုဘားမားလက်ထက်ကအစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုလည်းလုံခြုံစိတ်ချရသူစီးရင်မှဆက်ထားမလားမထားဘူးလားဆိုတာကိုပြန်ပြီးတော့သုံးသပ်နေတယ်လို့ပြောဆိုပါရခင်ဗျာ
။ကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကပ္ပအာကစားသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။18ကြိမ်မြောက်အာရှအာကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ18ရက်စနေနေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီးဒီပြိုင်ပွဲကနေအင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးအားကောင်းလာမယ်လို့အခိုင်အမာမျှော်လင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကအာရှအာကစားပြိုင်ပွဲအတွက်ဒေါ်လာဘီလီယံနဲ့ချီယင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ ဝေဖန်သူတွေကတော့အခုလိုအားကစားပြန်ပွဲမှာငွေကြေးအမြောက်အများသုံးခဲ့တာကြောင့်တိုင်းပြည်ရဲ့အခြေခံပြဿနာတွေကိုဖြေရှင်းဖို့အခွင့်အရေးကိုလက်လွတ်လိုက်ရတယ်လို့ဆိုပါတယ် VOA သတင်းတော့ Max Weldon ပေးပို့တဲ့သတင်းလွှာကိုကိုရန်နိုင်ကတင်ပြပါမယ
်၁၈ကြိမ်မြောက်အာရှအားကစားပြိုင်ပွဲကိုအာရှနိုင်ငံပေါင်း၄၅နိုင်ငံကအားကစားသမားပေါင်း1000ကျော်လောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပြီးခဲ့တဲ့မေလကဂျာဘာကျွန်းအစီပိုင်းကဆူရာဘာရာမြို့မှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုကြောင့်ပြိုင်ပွဲအတွက်လုံခြုံရေးအင်အားကိုလည်းတသိန်းလောက်အထိချထားပါတယ်။ဒါပြင်လေလုညဉ့်ညမ်းမှုကလည်းပြိုင်ပွဲအတွက်နောက်ထပ်အဓိကစိုးရင်စရာအချက်တစ်ခုဖြစ်နေပြီးဂျကာတာမြို့ရဲ့လေလုညဉ့်ညမ်းမှုဟာမကြသေးခင်ကတော့ကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေကိုရောက်ခဲ့တယ်လို့အင်ဒိုနီးရှားသဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကထောက်ပြလိုက်ပါတယ်။အာရှကစားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့အတွက်တိုက်ရိုက်စီးပွားရေးအကျိုးသက်ရောက်မှုကအမေရိကန်ဒေါ်လာ 3.1 ဘီလီယံလောက်ရှိမယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအေဂျင်စီကပြီးခဲ့တဲ့မေလမှာခန့်မှန်းပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့အင်ဒိုနီးရှားနိုင်ငံအနေနဲ့အာရှကစားပြိုင်ပွဲနဲ့မတန်ဆွမ်းအကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပနိုင်တာကြောင့်အင်ဒိုနီးရှားနိုင်ငံဟာအင်ရှင်နိုင်ငံကောင်းဖြစ်တဲ့အကောင်းဆုံးနိုင်ငံတစ်ခုဖြစ်တဲ့တန်ရှင်းမြတ်တာစွာပြိုင်ဆိုင်မှုကိုအားပေးတဲ့နိုင်ငံဖြစ်တယ်ဆိုတာကိုကမ္ဘာကြီးကိုပြသနိုင်မှာဖြစ်တယ်လို့လွတ်လပ်ရေးနဲ့မိန့်ခွန်းအတွင်းမှာပြောကြခဲ့ပါတယ်။အာရှအကစားပြိုင်ပွဲကြောင့်ဂျကာတာမြို့ကနိုင်ငံသားကကိုယ်စားလှယ်အဖွဲ့တွေနဲ့ခီးသွားတဲ့ပါဝင်လာရောက်ကြတဲ့သူအရေအတွက်တိုးလာပြီးနိုင်ငံကမှလည်းအင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်တက်လာခဲ့တယ်လို့ Fairmont Hotel ကပြောခွင့်ရ Felicia Citya One ကပြောပါတယ
်။ I'm positive that it will bring a positive impact.
အခုလိုနိုင်ငံတကာပြိုင်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုသွားရဟာဘေးကင်းလုံခြုံမှုရှိတယ်ဆိုတာကိုပြသနိုင်ပါတယ်။အခြေခံအဆောက်အုံတွေလည်းရှိပြီးရေရှည်မှလည်းဒီပြိုင်ပွဲကအင်ဒိုနီးရှားနိုင်ငံရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအပေါ်အကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်
။အင်ဒိုနီးရှားအာဏာပိုင်တွေဟာအာရှအောက်စားပြိုင်ပွဲကိုအဆင်ပြေပြေကျင်းပနိုင်ဖို့အတွက်ဂျကာတာမြို့ရဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းနီလန်ပေါင်းစုံနဲ့အခုအခါမှာကင်တွယ်ဖြေရှင်းနေကြပါတယ်။မူလတုန်းကတော့ဒီအာရှအောက်စားပြိုင်ပွဲကိုဗီယက်နမ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပရမှာဖြစ်ပေမဲ့ကုန်ကြစည်များလွန်လာကြောင်းဗီယက်နမ်က2014မှာအင်ရှင်မလုပ်တော့ဘူးဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လာခဲ့တာဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်ချိန်တော့တိတ်မရခဲ့ပါဘူး။ဒါကြောင့်အင်ဒိုနီးရှားနိုင်ငံအနေနဲ့အားကစားခွင့်အသစ်တွေတိစောက်တာအစားရှိပြီးသားအားကစားခွင့်တွေကိုပဲအသုံးပြုခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံပတ်စောတက်ကတူကအားကစားသူတွေတီဖရက်ဒရစ်ခရိုက်တာကပြောပါတယ်။ဂျကာတာနဲ့ပလမ်ပန်းမြို့တွေမှာအားကစားသမားတွေနေထိုင်ဖို့အတွက်စောက်လုပ်တဲ့အဆောက်အုံတွေကိုဆင်းရဲတဲ့မိသားစုတွေနေထိုင်ဖို့အတွက်လုံဆောင်မှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။အာရှအိုလံပစ်ကောင်စီရဲ့ရာသပံဂုဏ်နှုဆောင်ဒုက္ခထဝေစီဟောင်းကလည်းအင်ဒိုနီးရှားဆွေရကတိစောက်ထားတဲ့အခြေခံအဆောက်အုံတွေနဲ့စင်းသားမိသားစုတွေကြိုးရှိစေအောင်ချမှတ်ထားတဲ့မူဝါဒနဲ့ပတ်သက်ပြီးတော့အလွန်ကျဉ်တဲ့ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောပါတယ်။ဒါမဲ့လည်းမြို့ပြနေထိုင်မှုစနစ်ကိုလေ့လာနေတဲ့ Reject Center ကအမှုဆောင်ဒါရိုက်တာ Elisa Sutanu Jaja ကတော့အင်ဒိုနီးရှားနိုင်ငံအနေနဲ့ဂျကာတာမြို့ကိုဒီထက်ပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးခဲ့ရတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ
် So I get they only try to fulfill the minimum requirement which is only dealing with basic things like
သူကအားကစားခွင့်တွေနဲ့အားကစားသမားတွေနေထိုင်မှုအတွက်အားကစားရွာတွေလူမျိုးအခြေခံလိုအပ်ချက်တွေလောက်ကိုပဲပြည့်မီအောင်လုပ်ပေးနိုင်ခဲ့ပြီးတော့မြို့တော်ကြီးတစ်ခုလုံးကိုတော့ပိုကောင်းအောင်မလုပ်ပေးနိုင်ခဲ့ပါဘူးလန်ဒန်ဆစ်ဒနီဗန်ကူးဗားတို့လိုတော့အပြောင်းလဲတွေထိထတာဖြစ်သွားတာကျမတို့မတွေ့ရပါဘူးတောင်ကိုရီးယားနိုင်ငံကပြီးခဲ့တဲ့ဆန်းဝါဒီအိုလံပစ်နဲ့နိုင်ရှင်ရင်တော့သူတို့ကကျမတို့ထက်တာပါတယ်
။ဒါပေမဲ့လည်းအာရှအစားပြိုင်ပွဲကြောင့်နိုင်ငံတကာမှာရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်တက်လာမယ်လို့တော့အင်ဒိုနီးရှားအစိုးရကမျှော်လင့်နေတယ်ဆိုပြီးတော့ Frederick Kreider ကပြောပါတယ
်။ The Asian Games they have a really important history for
အာရှအားကစားပြိုင်ပွဲကအာရှတိုက်အတွက်တိတ်ကိုအရေးကြီးတဲ့သမိုင်းရှိပါတယ်။ဒီလိုပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်အင်ဒိုနီးရှားနိုင်ငံအတွက်လည်းအာရှတိုက်မှာပို့ပြီးတော့ထင်သာမြင်သာဖြစ်လာစေမယ့်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်
။2018အာရှအောက်စားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့နယ်ပလမ်ပန်းမြို့တွေမှာမနေ့ဖြန်ဩဂတ်လ18ရက်နေ့ကစတင်ပြီးတော့စက်တင်ဘာ2ရက်နေ့အထိတရားဝင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အာရှအားကစားပွဲတော်အခြေအနေတွေနဲ့ပတ်သက်လို့ကိုရန်နိုင်ပြောပြသွားတာဖြစ်ပါတယ်။မကြခင်ဇက်တိုက်တင်ဆက်မဲ့ VOA အစီအစဉ်ဒီမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာကန္တာတွေကိုလိုင်းနိုမီတာ25 32 51တို့မှာနားဆင်ရဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြံနေညဘက်အစီအစဉ်တွေကိုည7နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
နေအကြောင်းကိုကောင်းကောင်းသိခြင်းနဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်အစားလဲနေရဲ့အကာမှာထွက်နေတဲ့ဒီ iron တွေပေါ့နော်သူမှ
နောက်ပိုင်းမှာတင်ဆက်သွားမယ့်သိပ္ပံနဲ့ဤပညာကဏ္ဍလှည့်ရောက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ပြဖို့ပဲဖြစ်ပါတယ်ဩဂုလ17ရက်နေ့ညနေပိုင်းမှာအီယာဝတီတန်းခီးစဉ်တွင်ចောင်းလို့မြို့နယ်အနီးမှာကားတိတ်မောက်ပြီးရုတ်ရက်ကွယ်လွန်သွားခဲ့တဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင်လင်းလူအဖွဲ့စည်းကအမျိုးသမီးခေါင်းဆောင်တူဖြစ်သူမမီမီရဲ့ဇာပနာအခမ်းအနားကိုဒီကနေ့တောက်ကြမှာကျင်းပပါရယ်မမီမီဟာဆယ်တန်းကျောင်းသူဘဝနဲ့88ဒီမိုကရေစီလှုပ်ရှားမှုကစလို့2000ရွှေဝါရုံလှုပ်ရှားမှုအထိဖြစ်ပျက်ခဲ့တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီး13ကြိမ်ကြာဘူးသူလည်းဖြစ်ပါရယ်နောက်ဆုံးကြိမ်ထောင်ဒဏ်65နှစ်ချခံရပြီး2012ဇန်နဝါရီလစန်းကလူငယ်ချမ်းသာကွင်းနဲ့ပြန်လွတ်လာတဲ့အချိန်ကသူ့ကိုဆက်သွဲမေးမြန်းခွင့် VOA ကနေရခဲ့ပါတယ်။အဲ့ဒီအချိန်တုန်းကသူပြောပြခဲ့တဲ့သူ့ရဲ့ယုံကြည်ချက်တွေဖြေဆိုချက်တွေကိုအမှတ်တရအဖြစ်မမမီကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်။
ဘာဘနာတော့ရေဝေးသုတ္တံပါပဲ18ရက်နေ့မှာတက်နိုင်ရနေ၄နိုင်ရဲ့အတွင်းမှာပဲကျမတို့ဒီတကြိုခုတွင်မှာပဲအဲဒီကြလို့ရှင်သူ့ဟိုကအားလုံးကချစ်ခင်လေးစားကြတယ်ကျမတို့တစ်ဖက်တည်းမဟုတ်ဘဲနဲ့သူ့အနာရေးကူညီမှုအတွင်းမှာလည်းအင်တာနက်အပတ်စဉ် volunteer လုပ်ပေးတယ်ဦးချော်သူဒေါ်ရှိစီကွဲဆရာမတမင်းအောင်နဲ့အနာရေးကူညီမှုအတွင်းသူအတင်းသားအားလုံးကလည်းသူနဲ့ပတ်သက်ပြီးတော့လှူဆောင်ပေးခွင့်အစီအစဉ်လေးတွေလည်းရှိပါတယ်ရှင်အဲ့တော့ကျမတို့ကအလုံးနဲ့နှိမ့်တိုင်းပြီးတော့သူ့ရဲ့နောက်ဆုံးခီးမှာအလုံးဆိုတော့ကျမတို့တဦးတစ်ခွေတည်းသူ့ပိုင်တာမဟုတ်ပါဘူးပြီးသူအလုံးပိုင်နဲ့တို့ဆောင်နေတဲ့ဒီပရဟိတအဖွဲ့မှရှိတဲ့အတင်းသူအတင်းသားတွေအလုံးကလည်းသူ့ကိုချစ်ခင်လေးစားကြတဲ့အတွက်အလုံးနှိမ့်တိုင်းပြီးတော့ဒီသူ့ရဲ့နောက်ဆုံးခီးမှာအကောင်းဆုံးလေးချစ်အောင်ကျမတို့လှူဆောင်သွားဖို့အစီအစဉ်လေးရှိပါတယ်
အဲ့ဒါကတော့ဩဂုလ7ရက်နေ့ကပသိမ်မြို့နယ်ကနိုင်ရီအပြံမှာကျောင်းကုန်းမြို့နယ်မှာရေမတော်ဆဖြစ်မှုကြောင့်မမျှော်လင့်ဘဲရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းချမ်းရေးပွင့်နှင်းလူအဖွဲ့စီကအမျိုးသမီးကောင်းဆောင်မတ်မီမီခေါ်မတ်တင်တင်အေးတွေဩဂုလ19ရက်နေ့ကျင်းပမယ့်ဇာပနာအစီအစဉ်နဲ့ပတ်သက်လို့ထိုးစဉ်ခီးပါလိုက်ပါသွားခဲ့သူရှီလေးလုံးကျောင်းသူမန္ဒီလာတိန်က VOA ကိုပြောခဲ့တာဖြစ်ပါတယ်အသက်48နှစ်ရွယ်ကွယ်လွန်သူမမီမီဟာ16နှစ်အရွယ်ကစလို့ရှီလီလုံဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2009ခုရှီဝါယုံတော်လှန်ရေးအပါအဝင်လှုပ်ရှားမှုတွေမှာပါဝင်ခဲ့မှုကြောင့်ထောင်ဒဏ်3ကြိမ်ကြာခံခဲ့ရသူပါမြန်မာဒီမိုကရေစီလှုပ်ရှားသူတွေမှာပါဝင်သူမမီမီကို2012ဇန်နဝါရီလတုန်းကလူငယ်ချမ်းသာဝင်နဲ့ပြန်လွတ်လာစဉ်ကထိုစဉ်ကသူ့ရဲ့တတိရှိရှိဖြေကြားမှုတွေနဲ့ပတ်သက်လို့အမှတ်တရဂုံပြူတဲ့အနေနဲ့ပြန်လေတင်ပြပြစီ
မမီမီအနေနဲ့နောက်ဆုံးပြောရအောင်တန်ခါလှုပ်ရှားမှုပြီးဖန်ခံရတယ်ဆိုတော့မမီမီဖန်ခံရတဲ့နောက်ဆုံးအခြေအနေလေးပေါ့နော်။နည်းနည်းပြန်ပြောပြပေးပါလားရှင
်။ကျမတို့ကတော့27ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားကောင်းဆောင်နေကျမတို့အကိုကြီးအိမ်နိုင်ရာရောက်ဝင်ပြီးတော့အဖမ်းခံခဲ့ရတယ်။အဲဒီနောက်မှာကျမတို့22ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားအမျိုးသမီးတွေအနေနဲ့ဒီဓာတ်ဆီစေးဒီစေးစေးမြင့်တက်မှုအတွက်ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတွေနဲ့အတူပူးပေါင်းပြီးတော့လဲလဲလဲဆိုတာနဲ့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဒီစီစေးကြီးမြင့်မှုအတွက်ပေါ့နော်အဲ့ဒီနောက်ပိုင်းမှာကျမတို့ကအလုပ်တွေဆက်ပြီးလုပ်ရှားရှိတဲ့အတွက်ကြောင့်မို့လို့အဲ့ဒီရင်တော့ရှိခဲ့တဲ့အနာလိုက်ရဲ့မြင်ကွင်းအောက်ကနေကျမတို့ခဏရှောင်နေခဲ့ပါတယ်။အဲ့ရှောင်နေခဲ့ပြီးတော့2002ခုနှစ်ရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုယ်စားပါဝင်ခဲ့မရှိခဲ့ပေမဲ့လည်းကျမတို့ကပြည်တွင်းအဝေးတနေရာနေပြီးတော့ဒီရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ရဲ့ voice message တွေပေးပြီးတော့အဲ voice statements တွေလည်းထုတ်ပြီးတော့ကျမတို့အားပေးခဲ့ပါတယ်၊ကူညီခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကျမတို့ကို2000ခုနှစ်အောက်တိုဘာလ23ရက်နေ့မှာပကိုးရိုးမအဆက်ရာဘာကျောမှာကျမနဲ့အတူကိုချေးကျွဲ့စန်းတောင်ဦးကိုကိုကြီးကိုဇော်ထက်ကိုကိုကိုအောင်သူနင်းတကွကျန်သော88မျိုးဆက်တောင်းသားပေါ့နော်အကိုရိအတူတကွအဖမ်းခံခဲ့ရပါတယ
်အဲ့ဒီတုန်းကပေါ့နော်မမီမီကိုချလိုက်တဲ့ပြစ်မှုတွေကဘာတွေပါလဲရှင
်အလက်ထရောနစ်33ကတီးနဲ့လေးမှုတက်မှုကို1015နှစ်စီလေးမှုဆိုတော့260သင်းဖွဲ့6ပုံမှန်နဲ့6.5နှစ်စုစုပေါင်း6.65နှစ်ပါကျမတို့ကိုအမေးစားပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဆောင်းတွေကိုရွှေ့ခဲ့တယ်ကျမကပထမဦးဆုံးပသိမ်ဆောင်ကိုရောက်ခဲ့တယ်ပသိမ်ဆောင်မှာတခြင်းရန်ကုန်နဲ့မန္တလေးကို transit ပြန်ခေါ်ပြီးတော့ကတားဆောင်မှာနှစ်နှစ်ပသိမ်ဆောင်မှာတစ်နှစ်ပေါ့နော်ပြီးွားတော့ကတားဆောင်ကနေပြီးတော့တစ်ခါအခုနောက်ဆုံးလူနေချမ်းသာခွင့်ပေးမယ့်အချိန်15ရက်အလိုမှာရွှေ့ဖို့ထားကိုချက်ပြီးတော့ရွှေ့ခံလိုက်ရပါတယ
်ကတားဆောင်ကိုရွှေ့ခံတော့တော်တော်လေးဝေးတော့မမီမီရဲ့မိသားစုကလာရောက်ပြီးတော့ထောင်ဝင်စာတွေ့တဲ့အခါကျတော့ခက်ခဲတယ်ရှိမှာပေါ့
ကျမရဲ့မိသားစုကလေဆက်တာကလေသူတို့ကတကောင်စီရင်ဝင်မဲ့တွေ့လို့ရမယ်ဆိုတဲ့အခါကျတော့ကျမအမျိုးသားအလုပ်ကတစ်ဖက်ပေါ့တော့နောက်ပြီးတော့ကျမရဲ့ကလေးက2ယောက်ပေါ့နော်အဲကလေး2ယောက်ကဆိုလို့ရှိရင်ဟိုတစ်လှည့်စီလိုက်တာပေါ့နော်ပြီးတော့ကျမတို့ကကျမတို့ရဲ့စီးပွားရေးအရာရောပေါ့နော်ဒီကတာလိုဝေးလံတဲ့ဒေသတွေရဲ့အခါကျတော့တလားတစ်ချိန်လဲလာတွေ့လို့မရပါဘူးအဲနောက်သုံးလတစ်ချိန်လဲလာတွေ့ရတယ်ပေါ့နော်တစ်နှစ်ကိုမှကျမရဲ့ထောင်စာတွေ့စင်ရ၄ချိန်ပဲရှိခဲ့ပါတယ်ဒေသသူလဲတော်တော်ကိုကြည့်လမ်းခီးအခက်ခဲပေါ့နော်တော်နေရင်ကားမောက်ပြန်ပြီးတော်နေရထားလမ်းချော်ပြန်ပြီးဆိုတဲ့အခက်ခဲမှာကျမကလည်းစိတ်ပူသူတို့ကလည်းနာမည်ခရီးအတွက်ပေါ့နော်ကြိုတင်ပြီးတော့ဂျာတီဥလူချေချေနဲ့စုံစမ်းလမ်းခီးအခြေအနေနဲ့စုံစမ်းကျမမိသားစုလဲဒုက္ခရောက်ခဲ့ရပါတယ်။ကျမလည်းစိတ်တော့ကတော်တော်ရောက်ခဲ့တယ်အဲ့ဒီတော့ဆိုရင်ပေါ့လေ
။မမီမီကပေါ့နော်ရှစ်စိတ်ရှစ်အရေးကင်းပြီးနောက်ပိုင်းမှာတစ်ချိန်နောက်ပြီးတော့1996ခုမှာတစ်ချိန်ဟိုအဖမ်းခံခဲ့ရတာပေါ့နော်။အခုဆိုတတိယအချိန်ဆိုတော့အခုလိုပေါ့နော်တတိယအချိန်မြောက်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့နော်။ဖမ်းဆီးခံခဲ့ရတာလည်းရှိတယ်။နောက်ပြီးတော့မိသားစုတည်းရှိတယ်ဆိုတော့ဒီလိုမျိုးယုံကြည်ချက်ကဘယ်လိုဖြစ်လာပါလဲရှင်။
ကျမက1988ဒီလူတို့ရဲ့ဆန္ဒပြမှုရနေပြီးတော့အဲ့တော့ကျမတက်ဆက်ဆောင်နေပေါ့နော်အဲ့ကနေစပြီးတော့အခုချိန်ကြီးကျမကမြန်မာပြည်ဒီမိုကရေစီရဲ့ရည်စည်းဆောင်တဲ့မှာတစိုင်းနဲ့မှတ်ပြစ်ချက်ခိုင်နိုင်မှာမှာနဲ့စောင့်လန်းနေပါတယ်။ဒါဖြစ်လို့လဲဆိုတော့ကျမရဲ့မူလရှိရွယ်ချက်ကမြန်မာပြည်ဟာဒီမိုကရေစီတုံ့ပြန်တဲ့နိုင်ငံဖြစ်ရမယ်။ကျမတို့မြန်မာလူမျိုးတွေကကမ္ဘာအလယ်မှာတကယ်ကိုတင့်တင့်တယ်တယ်နဲ့မြန်မာဟဲ့လို့ဆွေးတော်နိုင်ရမယ်။အဲ့ဒီအတွေ့အကြုံမလို့ကျမဟာကျမရဲ့ငကိုမူလယူမန်းချက်ဖြစ်တဲ့ဒီမိုကရေစီတန်းဆိုင်မရှောင်ရှောင်အောင်သွားမယ်ဆိုတဲ့ရည်ချက်နဲ့ကျမဆက်လက်ပြီးတော့လုပ်ခဲ့တာပါဒီလုပ်တွေကိုကျမတို့ဒီမိုကရေစီဆိုင်ကွဲကာလတခြားလုံးပေါ့နော်ပါဝင်ခဲ့တဲ့ Jaren ကျင်းလူကြီးသူတွေစောင်းသားမောင်နှမတွေစာဆုံးသွားတဲ့ရှဲဘော်တွေဘဝတွေပြတ်ပြီးတော့လမ်းတင်းရောက်ခဲ့ရတဲ့ကြီးသူတွေအချက်ပေါ့နော်ဒီမနိုင်ငံမှာလူဖြစ်ရတဲ့ကျမအတွက်ကောင်းလေအများကြီးရှိတယ်လို့ယူဆတဲ့အတွက်ကြောင့်မို့ကျမဟာဆက်ပြီးတော့ဒီခရီးကိုရှောက်ခဲ့တာပ
ါအခုပေါ့နော်နိုင်ငံရေးပြည်ပြင်ကြောင်းလဲမှုမှလည်းတော်တော်လေးပြည်ပြင်ကြောင်းလဲတာတွေတွေ့ရတဲ့တွေ့ကြောင်းရှေ့ဆက်ပြီးတော့မျိုးသမီးတယောက်နေနေပေါ့နော်ဘယ်လိုလှုပ်ဆောင်မယ်လို့ရည်ရွယ်ပါလဲရှင
်ကျမအနေနဲ့ကတော့ပေါ့နော်ကျမကငကိုယ်တည်းကလည်းလှုပ်တော်လေးကိုဝင်ဖို့စိတ်ကူးမရှိတဲ့လူပေါ့နော်ကျမတို့ကရှင်းရှင်းပြောလို့ရှင်စ တရားစီဖို့အတွက်ဒိနာအနေနဲ့ပြည်ဆောင်ရရတဲ့လူတွေပေါ့နော်အဲ့တဲ့သောင်းလို့မြန်မာပြည်ဒီမိုကရေစီထွန်းကားရေးအတွက်ကျမတို့ကရှေ့ဆက်ပြီးတော့ပေါ့နော် NLD ကလွှတ်တော်ထဲဝင်သွားတဲ့အခါသားလို့ရှိရင်ဒီမြန်မာနိုင်ငံတနန့်တရားမှာရှိတဲ့ပြည်သူအတန်ရောအမှန်ဆုံးနဲ့အမြန်ဆုံးလွှတ်တော်ထဲကိုရောက်နိုင်အောင်ပြည်သူတွေနဲ့တကားတဲ့တစ်ဆက်တည်းရှိပြီးတော့ကျမတို့စူးစမ်းသွားမှာပါကျမတို့လက်ရှိတိုင်းပြည်မှာရှိနေတဲ့မြန်မာမျိုးသမီးချင်းအနေနဲ့ကကျမတို့ရဲ့ဒီဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးမှာမြန်မာပြည်နဲ့အတိအញ្ញကိုမျိုးတိတ်ဆောင်နဲ့ပါဝင်လာနိုင်မှုကိုကျွန်မတိုက်တွန်းပါတယ်။မြန်မာမျိုးသမီးတွေနေနေရကတော့ပေါ့နော်။ညာတော့အဖြစ်မိန်းကလေးဆိုတာကတော့တော်တော်များများအိမ်ထဲမှာနေသားတယ်လို့များပါတယ်။သို့တော်များလည်းပဲအိမ်ထဲမှာပဲနေနေအိမ်ပြင်မှာပဲထွက်ပြီးတော့လှုပ်ရှားမှုပဲလုပ်နေနေပဲနေရာမှာနေနေပေါ့နော်။အဓိကကတော့မိတို့ရဲ့မျက်စိရည်နားရည်အမှန်တရားကိုရှားရနေရာနေရှားပွေဖျက်ရပါမယ်။အမှန်တရားတွေ့လဲသတိရှိရှိနဲ့ရင်ဆိုင်နိုင်ရပါမယ်။အဲ့ဒီကျိုးကမကအမြမအမျိုးသမီးတို့ကိုတိုက်တွန်းပါတယ်။ဒီနေရာမှာအနေနဲ့စာထဲမှာအမှန်တရားရဲ့အနှစ်သာရတွေတွေ့ရပါလိမ့်မယ်။အဲ့ဒီကျိုးကမစာများဖတ်ပါ၊မိမိတို့ပတ်ဝန်းကျင်ကိုလေ့လာပါ။နောက်ပြီးတော့လက်ရှိနိုင်ငံရေးစီရင်ရေးကိုလည်းလေ့လာပါ။အမျိုးသမီးတွေအနေနဲ့ပေါ့နော်။လက်ရှိရှင်ရှင်နားရှင်ရှင်နဲ့မြမဒီမိုကရေစီရည်စည်းကြောင်းထဲမှာလိုက်ပါပြီးတော့ဆောင်ရွက်ကြပါလို့တိုက်တွန်းလိုပါတယ
်။မမီမီခုလိုတမကွယ်လွန်မီလူငယ်တွေ၆နှစ်ကတိုက်တွန်းခဲ့တဲ့ပေါ်ဒီနေ့မြမအမျိုးသမီးတွေအနေနဲ့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပေမဲ့သူနဲ့တိတ်ကိုရင်းနှီးတဲ့ရှစ်လေးလုံးကျောင်းသူမနီလာတင်ကတော့မမိတ်မတုံဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ဖြစ်သွားရဲ့ဖြစ်ရမှာဒီမှာအခုချိန်ကဘယ်လိုမှဖြစ်ဆက်မရဘောနော်။အဲ့ဒါကျွန်မတယောက်ထဲမှာဟုတ်ဘူး။အကိုရအားလုံးသူ့ရဲ့ညီမရဲ့အားလုံးသူ့ရဲ့အမရဲ့အားလုံးရဲဘော်ရဲ့အားလုံးဒီမှာဘယ်လိုမှဖြစ်ဆက်နိုင်ဘူး။အဲ့မှာဒီမှာအခုချိန်ကဘယ်လိုမှရှိငါအလုပ်လုပ်ဆက်လုပ်ရမလဲဆိုတော့အချာအတွက်ကျမကအခုချိန်ထိတကယ်လုံးမရှိဘူး။ဒါပေမဲ့ပပီဆုံးတဲ့လည်းအတွက်ကတော့ကျမဆက်ရှောင်ရမယ်ဆိုတဲ့အခါကျမနှက်ဆပါတော့သူ့အတွက်ပါနှက်ဆသူ့လုံးချင်တဲ့သူဖြစ်ချင်တဲ့အရာတွေကျမကိုပန်းဆန်ရောက်တဲ့အထိဒီမဲ့ချက်တွေအောင်နေတဲ့အထိကျမစူးစမ်းရမှာပါ။အဲ့ဒါမှလည်းသူတပတ်လည်းဟောစီသင်နဲ့နိုင်မှာပေါ့နော်
ဒေါ်လလသန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာအထူးအစီအစဉ်ဖြစ်ကွယ်လွန်သူ88မျိုးဆက်ကျောင်းသားခေါင်းဆောင်မမီမီရဲ့အမှတ်တရတွေကိုတင်ပြခဲ့တာပါ။အခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်ပကြီးပညာရှင်တွေရဲ့ပြပွဲနဲ့ Rock and Roll ဂီတဘျင်ကြီး Plesley ကွယ်လွန်ခဲ့တဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်။
ကဘာတော်ဝမ်းမှာစစ်ပွဲတွေပြိပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခသည်အများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခသည်တွေအကြောင်းတင်ပြပေးပါမယ်။မေရီလန်ပြည်နယ် Riverside မြို့မှာအာမက်အယ်ခါကီယာအပမက်လူနေတိုက်ခန်းတွေပြုပြင်ထိန်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါ။ဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပရဲ့ဒီမှာတော့သူဟာပကြီးဆွဲပါတယ်
။ Painting for me like music. Each painting
ကျွန်တော်တော့ပကြီးဆွဲရတာဂီတဖန်တီးနေသလိုပါပဲ။ပကြီးကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့အယောင်တွေနဲ့ဆော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်။
အယ်ခါကီယာအီရန်နိုင်ငံဘက်ဒက်တက်ကတူပကြီးကျောင်းကနေပွဲရရှိခဲ့တာပါသူဟာအီရတ်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငိမ့်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့အခြေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအယောင်တိတ်အများကြီးမရှိပါဘူးဒီမှာက400ဒီဆိုတော့ရင်းနှီးပါပြောင်းရပါတယ်အယောင်တွေလည်းမျိုးစုံစရပါတယ်
မေရီလန်းပြည်နယ်ဆန်ဒီစပရင်မြို့ကပကြီးပြားကမ်းမှာပြသထားတဲ့ပကြီးကားတွေထဲမှာအယ်ခါကီရဲ့ပကြီးကားလည်းပါဝင်ပါတယ်သူနဲ့အတူအီရက်အီသီယိုးပီးယားနဲ့ဆိုမာလီယာကပကြီးအမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာပါပကြီးပြပွဲတာဝန်ကအဲလီဆန်ဝက်စ်က
There's so much talk in the news now about refugees.
ဒုက္ခတွေနဲ့ပတ်သက်ပြီးတော့ပြောနေရတွေကအများကြီးပါ။ဒုက္ခတွေဘယ်လောက်ကိုပဲလက်ခံမယ်။နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှလဲစသဖြင့်ပါ။ဒီပြပွဲကတော့ဒုက္ခတွေရဲ့ဘဝတစ်စီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်။သူတို့ရဲ့ပင်ကိုအရေးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတူလို့မဖော်ပြကြပါဘူး
။ဒီပကြီးကားတွေထဲမှာပကြီးအမှုပညာရှင်ဒုက္ခတွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမတ်တရအကြောင်းတွေကိုတွေ့ရမှာပါ။ဒါအပြင်ကဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တစ်တွေကိုလည်းစိတ်ကူးနဲ့မှန်းစားပြီးအကောင့်ထဲပေါင်နေတာကိုတွေ့ရပါတယ်။အီသီယိုးပီးယားနိုင်ငံကပကြီးအမှုပညာရှင်ဖီတွန်ဂီတချောက
My hometown is Wallo. There is a marketplace.
ဒီမှာရဇာတိကဝါလိုမျိုးပါ။အိမ်မှာတစ်ပတ်တစ်ခါဈေးနဲ့ရောက်ရင်လူတွေဟာအယောင်းဝယ်အတွက်တာမဟုတ်ဖင်းနဲ့အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ်။
အယ်ခါကီကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကိုသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါရယ
် This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမျှော်ခင်းပုံမှာအီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြကျင်လို့ရေးထားတာပ
ါအသွေးအရောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီးကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါအယ်ခါကီက
This horse like refugee someday
ဒီမြင်းတွေကဒုက္ခသည်တွေလို့ပါပဲတချို့ကဥရောပတချို့ကအာဖရိကတချို့ကအရှေ့လယ်ပိုင်းကနေလာကြပြီးတဲ့နောက်ဒီမြေမှာအတူတကွနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့အရေးတရတအားပါဝင်လုပ်ကင်နေကြတာပ
ါသူနဲ့မိသားစုဝင်တွေကိုဘဝတည်းစတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါတယ
် America give to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လန်းဆန်းစေချင်တာပ
ါဒီနေ့နေ့မှာတော့ဒီအမေရိကန်ပြည်အောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲအယ်ခါခီကမျှော်လင့်နေပါတယ်ခင်ဗျာအခုတခါတော့တချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘုရင်ဂီတပညာရှင်အဆိုကျော်ကြီး Elvis Presley အကြောင်းကိုဆက်တင်ပြပြပါစေတကယ်ပါလုံးကကြိုင်နေတတ်တဲ့အဆိုတော်ကြီးဟာ1989ခုနှစ်ဩဂုတ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အတန်လွင့်ဌာနတစ်ခုကနေအခုလိုကြေညာခဲ့ပါတယ်
Elvis Presley dead at the age of 42. Elvis Presley died today at
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ် Tennessee ပြည်နယ် Memphis မြို့က Baptist ဆေးရုံမှာသူကွယ်လွန်ခဲ့တာပါ Presley ဟာ$4တန်း Studio ကိုဒေါ်လာတန်းနဲ့ချီတန်တဲ့ဂီတထုတ်လို့ဖြန့်ချီတဲ့လူငန်းကြီးအဖြစ်ပြောင်းလဲအောင်ဆက်ဆောင်နိုင်သူပါအသက်ရှူကြတာကြောင့်ဒီကနေ့နေ့လယ်မှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပါနှလုံးပုံမှန်အလုံးမလုပ်တာကြောင့်အခုလိုအချိန်ကောင်းမှကွယ်လွန်သွားတာဖြစ်တယ်လို့ဆိုပေမဲ့အရက်နဲ့မူးယစ်ဆေးတွေရောပြီးတော့တောက်မိတာကြောင့် Elvis Presley တည်ဆုံးတာဖြစ်တယ်လို့တည်မှုတည်ခင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ
် Love me tender love me sweet never let me go you have made my life And I love you so Love me tender
Love me tender ဆိုတဲ့အချက်သချင်းတွေအပါအဝင်ရိုးရာကြည်လက်သချင်းတွေဘာသာရေးသချင်းတွေနဲ့ blues ဂီတသချင်းတွေကိုဖန်တီးတည်ဆိုခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်ဒါပေမဲ့တချို့သချင်းတွေမှာလင်းကိစ္စအသားပေးတည်ဆုံမှုတွေရှိတာကြောင့်မိဘတွေရဲ့ဖြစ်တင်ဝေဖန်မှုကိုလည်းခံခဲ့ရပါတယ်ဘလို့ရဲ့ဖြစ်ဖြစ်မြူးကြွားတဲ့ဟန်ပန်နဲ့ဖြောပြေးတဲ့ style ပျိုးပျိုးပြက်ပြက်တောက်ပတဲ့လက်ဝတ်လက်စားတွေနဲ့စမ်းသစ်တဲ့ဝတ်စားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလိုလားတဲ့လူငယ်တွေကြားထဲမှာခက်စားပါတယ် Elvis Presley ကွယ်လွန်ချိန်မှာ American ပြည်အောင်စုမှာသူဟာအခချင်းငွေအများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်သူဆိုခဲ့တဲ့သချင်းတပြားပေါင်းတန်း900လောက်အထိလဲရောင်းချခဲ့ရတဲ့အောင်မြင်ဆုံးဆိုတော့တူဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလဲပါဝင်တရုပ်ဆောင်ခဲ့သူပါဒါမှမဟုတ်1982ခုနှစ်အင်တောင်ကွာရှင်းပြဆက်ပြီးတဲ့နောက်အထီးကျန်ဖြစ်ကာစေဝါသွန်ဆွဲခဲ့ရင်ကွယ်လွန်ခဲ့တာပ
ါ That's what she's done Just what she he's done. And a house built for two, and a home.
Presley ah သူသက်ရှင်စဉ်ခါကတခြားအိမ်တွေရှိပေမဲ့ Graceland အိမ်မှာပဲနှစ်ပေါင်း20လောက်နေထိုင်ခဲ့ပါတယ်။သူမေးဖွားရာ Tupelo မြို့ကနေငယ်ရွယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကတည်းကသူဟာဒီမြို့မှာအိမ်ဝဲပြီးအချိန်ချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။ Presley ကွယ်လွန်ခဲ့တဲ့အခုလိုနှစ်ပတ်လည်အချိန်ရောက်တိုင်းသူပိတ်သက်တော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့အိမ် Graceland ဆိုင်ကိုတွားရောက်လည်ပတ်ပြီးအထိတ်မဲ့ပွဲတွေကျင်းပလိမ့်ရှိပါတယ်။
ဘူအောင်ရဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ပြီးအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါ။အမေရိကန်အကာသစူးစမ်းရေးအဖွဲ့ NASA က2018ဩဂုတ်လ12ရက်နေ့မှာနေကိုအနီးကပ်လေ့လာဖို့အတွက်အကာသစူးစမ်းရေးယာဉ်တစ်စင်းကိုလွှတ်တင်လိုက်ပါတယ်။ဘာကြောင့်နေကိုစူးစမ်းခြင်းရတာပါလဲ။NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါအခုလိုမျိုးနေကိုလွတ်တင်ဖို့အတွက်ဘာလို့စိတ်ကူးရတာလဲပြောပြပေးပ
ါနေကိုလွတ်တင်ဖို့စိတ်ကူးရတယ်ဆိုတာ Voyager အာကာသဂြိုလ်တုဆိုလို့ရှိရင်ဒီနေဆက်ကြဝဠာရဲ့အပြင်ကိုရောက်သွားပြီဒီဆက်ကြဝဠာမှာရှိတဲ့ဂြိုလ်ပတ်လမ်းတွေသူတေသနတွေသိပ္ပံအချက်လက်တွေတော့ပို့ပြီးနေပြီဒါပေမဲ့တကယ်နေဆက်ကြဝဠာရဲ့နေဦးကိုတည်တည်ချာချာအနီးကလေးလာဖို့အတွက်အတော်ကိုအချိန်ယူခဲ့ရပါတယ်အမေရိကန်နိုင်ငံနေနဲ့ပထမဦးဆုံးစနေဆက်ကြဝလာကိုသူတည်တနာလုပ်ဖို့အတွက်ကလိုပဲဆိုပြီးအမေရိကန်အစိုးရကို proposal လှမ်းတင်လိုက်တဲ့အခါဒီသူတည်တနာလုပ်ဖို့အတွက်စာတမ်းနဲ့လှမ်းတင်လိုက်တဲ့အခါကျတော့သူတော်တော်ကိုဆုံးဖြတ်ယူရတယ်နောက်ဆုံးအဲ2009ခုမှာ Congress တွတ်တော်နေပြီးတော့အတည်ပြုပြီးတော့ budget ချပေးလိုက်တန်းရာပေါင်းများစွာကုန်ပါတယ်နေအကြောင်းကိုကောင်းကောင်းသိခြင်းနဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်အစားလဲနေရဲ့အကာမှာထွက်နေတဲ့ဒီ iron တွေပေါ့နော်သူမှ atom ရဲ့လို့မရှိတော့တိတ်ပူတဲ့အချိန်မှာအဲ့ဒီကထွက်လာတဲ့ရောင်ကြီးတွေကဘလောက်အထိပြင်းတယ်လဲဘလို့ဓာတ်ငွေတွေနဲ့ပေါင်းဖွဲ့ထားလဲဆိုတာကိုတည်ချာတိတိကျကျသိကျင်တဲ့အတွက်လေ့လာတာအဓိကအ
ဲ့လိုမျိုးနေရဲ့ရောင်ကြီးတွေနဲ့ဒီပတ်ဝန်းကျင်အားတွေလေ့လာလို့ရှင်အကျိုးအမြတ်ကဘာရှိပါလဲ
အကျိုးအမြတ်ကဘာလဲဆိုလို့ရှင်ဒီလူတွေအသက်ရှင်ဖို့အတွက်ကိုဒီနေဆက်ကြဝလာရှိတယ်နေရှိတယ်ဆိုနေဘယ်ကနေဖြစ်လာတယ်လဲဆိုတဲ့ဟာကိုလေ့လာဖို့အတွက်ကအနန္တဆက်ကြဝလာကြီးမှာအနန္တနေပေါင်းမြောက်များစွာရှိတယ်အဲ့နေတွေကတဘာဝအလျောက်ဖြစ်လာလိုက်နှစ်တန်ထောင်ပေါင်းများစွာကြာတဲ့အခါကျလို့ရှိရင်နေက white star တို့ red dwarf တို့ဆိုပြီးတော့နေတွေကပြက်ကွဲပြောက်သွားတယ်ပေါ့နော်ပြီးတော့နေတစ်စင်းပြန်ဖြစ်လာအဲ့ဒါဒီဘာကြောင့်ဖြစ်လဲဘလို့ဖြစ်တယ်လဲဆိုတဲ့ဟာကိုကိုနေဆက်ကြဝလာမှာရှိတဲ့နေကိုစုံစမ်းခြင်းအပြင်အရင်ဆက်ကြဝလာနောက်ထပ်လာမဲ့ဆက်ကြဝလာတွေဘလို့ပေါ်လာတယ်ဆိုတဲ့ဟာကိုလည်းသိနိုင်တယ်
။သိပ္ပံပညာရှင်တွေနေဆက်ကြဝလာကြီးကိုအဝေးကနေလေ့လာနေတာကြားပါပြီ။အခုနေနာကိုကတ်သွားပြီးလေ့လာဖို့အတွက်ဘာကြောင့်လုပ်ရတာပါလဲ
။အဓိကတော့နေဆက်ကြဝလာရဲ့မျက်နှာပြင်ကအပူချိန်ဘလောက်ရှိတယ်လဲရှိတဲ့အပူချိန်ကြောင့်ဖြစ်ပေါ်နေတဲ့ဒီနေမျက်နှာပြင်မှာဖြစ်နေတဲ့ဒီရောင်ကြီးတွေစွမ်းအင်တွေဒီနေမျက်နှာပြင်မှာရှိတဲ့ electronic proton တွေမြူမှုန်တွေပေါ့နော်အဲ့ဒီဟာတွေကဘလောက်ပမာဏနဲ့ဘလောက်အတိုင်းအတာအထိရှိနေတယ်လဲဆိုတဲ့ဟာကိုတိတိကျကျတိုင်းထားဖို့အတွက်ကဒီနေကျက်တဲ့အခါကျမှပဲတိုင်းလို့ရတယ်ပေါ့နော်အတွက်နှစ်များစွာစောင့်ရတယ်နေရဒေတာများစွာသွားရအခုကြတော့ဒီလွှတ်လိုက်တဲ့ဂျူတူကနေဒီနေသားရောက်သွားတဲ့အတွက်ထည့်ပေးလိုက်တဲ့တိုင်းတဲ့ဆက်တွေကနေတောက်ဆောက်ကိုတိုင်းနိုင်ပါတယ်အဲ့တော့အဓိကပါလဲဆိုတက်ရှိသရွာတွေအပင်တွေအသက်ရှင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ရဖို့ကိုနေမရှိရင်မဖြစ်ဘူးဒါကြောင့်နေအကြောင်းကိုပို့ပြီးသိချင်တဲ့အတွက်နေဆက်ကြဗလာကိုလေ့လာတဲ့သိပ္ပံသူတေတီရမျက်နှာပြင်အပူချိန်9000 6000 centigrade လောက်ပူတဲ့နေကိုသူတည်တနာဂျူတူတလုံးကိုလွှတ်တင်ခဲ့တာပါပြီးခဲ့တဲ့2ရက်3ရက်က
2002ခုနှစ်မတန်ခင် Solar Probe 2010ကနေ2018ခုနှစ်အထိ Solar Probe Plus နဲ့2018ကစပြီး Parker Solar Probe ဆိုတဲ့နာမည်တွေနဲ့နေကိုစူးစမ်းဖို့အတွက်အဆင့်ဆင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုမှနေနဲ့အနီးဆုံးကိုသွားပြီးလေ့လာဖို့ရင်ကို NASA ကလွှတ်တင်လိုက်တာဖြစ်ပါတယ်
ဒီဂျိုဒူးလွတ်တဲ့ဟာကို Parker Solar Probe ပါကနေတုတေသနာထောက်လှမ်းရေးဂျိုတုလို့အမည်ပေးထားပါတယ်ဆိုလာဝင်းရှိတယ်ဆိုတဲ့ဟာကိုပထမအဦးဆုံးစပြီးတော့ theory အရတွက်ချက်ပြီး predict လုပ်ခဲ့တာ Mr. Parker ဆိုတဲ့လူကစတွေ့ခဲ့တာပါသူကအခု90နဲ့တနည်းရှိပါပြီအခုဒီအသက်ထင်ရှားရှိဆုံးပဲ University of Chicago မှာသူပါမောက္ခအနေနဲ့ဆက်ပြီးအလုပ်လုပ်နေပါသေးတယ်တာဝန်ထမ်းဆောင်နေပါသေးတယ် Mr. Parker ကိုကွန်ပျူတာအနေနဲ့ Parker Solar Probe ဆိုပြီးနာမည်ပေးပြီးဂျိုဒူးကိုလွှတ်တင်လိုက်တာဖြစ်ပါတယ်အသက်ထင်ရှားရှိနေတဲ့သိပ္ပံပညာရှင်တယောက်ရဲ့နာမည်နဲ့လွှတ်တင်လိုက်တဲ့ဂျိုဒူးကဒါပထမဦးဆုံးပ
ါနေကနေစွန့်ရင်တွေကိုယူကြပါတယ်နေမှာဒီလိုစွန့်ရင်တွေဘယ်လိုရနေတာပါလဲ
နေဟာဟိုက်ဒရိုဂျင်80ရာခိုင်နှုန်းဟီလီယမ်30ရာခိုင်နှုန်းဓာတ်ငွေ့တွေနဲ့ဖွဲ့စည်းထားပြီးဒီနေ့ဒီစွမ်းအင်ကဘယ်အရာလဲဆိုဒီဟိုက်ဒရိုဂျင်တွေအရန်ပူတဲ့အချိန်မှာပလတ်မာဖြစ်သွားပြီးသူတို့ဟိုက်ဒရိုဂျင်တွေပေါင်းပြီးတဲ့အခါကျရင်ဟီလီယမ်ကိုပြောင်းသွားတဲ့အခါကျတော့သူကစွမ်းအင်ထွက်လာတယ်လေအဲ့ဒါကိုဟိုက်ဒရိုဂျင်ဘုံးမှာနျူကလ িয়ার ပေါင်းစည်းမှုပေါ့နော်ဖျူရှင်အင်ဂျီမဟုတ်ဘဲနဲ့ဒါဖျူရှင်အင်ဂျီလို့ခေါ်ပါတယ်ဟိုက်ဒရိုဂျင်ဓာတ်ငွေ့တွေပေါင်းပြီးတော့ဟီလီယမ်ပြောင်းသွားတဲ့အခါမှာထွက်လာတဲ့အပူပမာဏတိတ်ညပါတယ်နေရောင်ကနေပြီးတော့ထုတ်တဲ့စွမ်းအင်ကအဲ့ဒီအရာရတာပါပဲအခုကျွန်တော်တို့ရှိတဲ့ solar system ပေါ့နော်ဒီနေဆက်ကြပါလားသူ့ရဲ့တက်တန်းအားဖြင့်ဆိုလို့ရှိရင်တက်တန်းတစ်ဝက်ကျော်သွားပြီလို့ပြောနိုင်ပါတယ်ဘာလို့ဆိုတော့ hydrogen 90ရာခိုင်နှုန်းလောက်ပဲကျန်တော့တယ်အဲ့တော့နောက်နှစ်ပေါင်းတန်းပေါင်းထောင်ပေါင်းများစွာတော့ဒီနေကြီးကတော့ရှိနေဥမာပဲပေါ့
ဒီနေကိုစူးစမ်းဖို့အတွက် Parker Solar Probe ရင်ပေါ်မှာဘာဆက်တွေတပ်ဆင်ထားပါသလဲ
မျက်နှာပြင်ပေါ်မှာဒီမြူမှုန်တွေအားရနေဘလို့ရှိနေတယ်ဆိုတဲ့ဟာကိုလေ့လာဖို့အတွက်သူမှာ 3D ကင်မရာ CCD CMOS ကင်မရာဆိုတာပါသွားပါတယ်ကင်မရာနဲ့ဒီမြူမှုန်တွေကိုတိုင်းမယ်တန်လိုက်အားလျှက်စစ်လိုင်းအားတွေကိုတိုင်းမှာဖြစ်ပါတယ်ဒီပစ္စည်းတွေအပြင်ဒီကုဏပရမာဏုမြူအမှုန်တွေရဲ့တိတ်တိမှုတိုင်းမှာဖြစ်ပါတယ်တော့တိုင်းနဲ့ဆက်အမျိုးအစားပေါင်းအဓိကအားဖြင့်ကတော့၄မျိုးခွဲပြီးတိုင်းထားပါတယ်အဓိကကတော့နေရဲ့မျက်နှာပြင်ဒီဂရီ4000လောက်ရှိတဲ့အပူချိန်မှာဖြစ်နေတဲ့တန်လိုက်ဆက်ကွင်းနေလျှက်စစ်ဆက်ကွင်းနေနေမုံတိုင်းပေါ့နော်ဆိုလာဝင်းတွေကိုတိတိကျကျလေ့လာဖို့အတွက်လွှတ်တင်လိုက်တာဖြစ်ပါတယ်အဲ့တော့စိတ်ဝင်စားဖို့လည်းကောင်းတယ်နောက်လာမယ့်၄-၅နှစ်အတွင်းမှာမရှိမဖြစ်တဲ့နေရဲ့အကြောင်းကိုပို့ပြီးသိမှန်မယ်လို့ထင်ပါတယ
်ဒေါက်တာပရိသာတင်ပါအပူချိန်တိတ်ပြီးပြင်းတဲ့နေနာကိုအရောက်သွားနိုင်ဖို့ဘလို့ကြံစထားတယ်ဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော့ကင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကထည့်ပြောပြပေးပါမယ်
လူခွေရဲ့ချိုးဖောက်မှုတွေနဲ့ဆက်နေပြီးမြန်မာစစ်တပ်ကတိုင်ရင်းတစ်ခုနဲ့လူပုဂ္ဂိုလ်၄ဦးတို့ပေါ်ပိတ်ဆို့တံခတ်အရေးယူလိုက်ကြောင်းအမေရိကန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီကိစ္စထဲမှာလူမျိုးစုလိုက်ရှင်းလင်းတဲ့ဒီလူခွေရဲ့ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အချိန်မှာတာဝန်ယူထားတဲ့ချင်းမြန်တိုင်ရင်း33 69တို့အပြင်တပ်မှု3ဦးနဲ့နေကြားဆောင်တိုင်ရင်းမှု2ဦးတို့ကိုပါအရေးယူလိုက်တာဖြစ်ကြောင်းအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကကြေညာလိုက်တာပါ။မြန်မာလူမျိုးတပ်ဖွဲ့တွေကနိုင်ငံနဲ့ကတိုင်းဒေသလူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေပါဝင်စိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့ကြကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်ရစက်ချင်းချုပ်တဲ့လူရက်တွေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်နေတဲ့သူတွေလူခွင့်ရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်တယ်လို့စိုးရတဲ့လူရက်တွေရတန်းကရက်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်နဲ့ခေါင်းဆောင်တွေသဘောပေါက်အောင်အမေရိကန်အစိုးရအနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းလဲပြောဆိုခဲ့ပါတယ်ခိုင်မြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လွန်ကျွန်းရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS အစွန်းရောက်အစုကိုမြန်မာလွန်ကျွန်းရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာ Ranger Mustin ေပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအသိုင်းအဝိုင်းကပြောဆိုထားကြတာပါမြန်မာစစ်တပ်နဲ့အစိုးရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကလည်းအရေးယူရရှိတဲ့အကြောင်းပြောဆိုထားကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးရင်အဖွဲ့ဥက္ကဋ္ဌပေါ်မနာဖော်ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမတမာမှုအတွက်အပြစ်ရှိမရှိဆုံးဖြတ်ဖို့ခုံတမာရီအဖွဲ့တွေမနေ့ကဆက်လို့တွစ်ဆုံဆွေးနွေးစဉ်းစားနေကြပါတယ်အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ခုံတမာရီအဖွဲ့ဒီနေ့လဲဆက်လက်ဆွေးနွေးစဉ်းစားနေကြတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီး အတမိုင်းဆိုင်ရာအင်ဂျင်နီယာရော Vesco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ24.25-32.51တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နဲ့အားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.